ခုနားဆင်ကြရမှာကတော့ကြီးမေတင်ဆက်တဲ့ချစ်ကပါငယ်လေးတဲကချစ်သူများကန္တဖြစ်ပါလေ
။တူတူမလေးတို့ရေဒီနေ့ကမ္ဘာလောကကြီးထဲမှာအချမ်းသာဆုံးသူတယောက်မဖြစ်ချင်ဘူးလားဟေ။ဖြစ်ချင်ရင်တော့သိမ့်မခက်ပါဘူးကွယ်။တင်းတင်းရောင်ရဲမှုရှိဖို့ပဲလိုအပ်တာပါ။ဟုတ်ပါရဲ့ကွယ်လောကမှာအချမ်းသာဆုံးပုဂ္ဂိုလ်ဟာသူ့မှာရှိသမျှနဲ့တင့်တယ်ရောင်ရဲနိုင်သူပဲဖြစ်တယ်။လောကမှာလူသားရဲ့စိုးရိမ်ကြောက်ကြမှုတွေထဲမှာရှားပါးမှုလည်းတစ်ခုပါဝင်ဖြစ်တယ်။လူတော်တော်များများဟာသူတို့လိုအပ်တာနဲ့လိုချင်တာတွေလုံလုံလောက်လောက်မရတော့မှကိုတိတ်ကြောက်နေကြတယ်။သူတို့ရဲ့နောက်တစ်ချိန်မှာပြည့်စုံလုံလောက်တဲ့ဘဝတစ်ခုကိုအမြဲတမ်းရဖို့ဇွဲနဲ့စူးစမ်းကြတယ်။တနည်းနဲ့တစ်ချိန်ချိန်မှာအစအစအရာရာပြည့်စုံတဲ့ဘဝတစ်ခုပိုင်ဆိုင်နိုင်မယ်လို့သူတို့စိတ်ကိုသူတို့လှည့်စားနေကြတယ်။လိုအပ်တဲ့ငွေတွေပြည့်စုံလာရင်လိုချင်တဲ့ပစ္စည်းတွေပိုင်ဆိုင်လာမယ်။သူလိုလားတောင်းတတဲ့အချစ်တွေလည်းရမယ်။အာထုပ်ကြိုးပမ်းနေတဲ့အောင်မြင်မှုတစ်ခုအလုံးစောင့်နိုင်ပြီးဘဝကြီးဟာပြည့်ပြည့်စုံမှာပဲလို့ယူဆထားကြတယ်။ဒါပေမဲ့တကယ်တော့လောကကြီးမှာအမှန်တကယ်ပြည့်ပြည့်စုံလုံလောက်တယ်ဆိုတာတကယ်ပဲရှိလို့လားကွယ်။တူးတယောက်ရောအဲ့ဒီနေရာအထိအမှန်တကယ်ရောက်ခဲ့ဘူးပါလားဆိုတာစဉ်းစားစရာပဲနော်။တခါတုန်းကတိတ်ဆင်းရဲတဲ့ဇနီးမောင်နှံနှစ်ယောက်ရှိတယ်။သူတို့ဟာငငယ်ရွယ်ရွယ်နဲ့အိမ်တောင်ကျခဲ့တယ်။နှစ်ယောက်စလုံးဟာချမ်းချမ်းသာသာနေနိုင်မှုအတွက်တော်တော်ကြိုးပမ်းခဲ့ကြရတယ်။သူတို့ကြိုးစားတဲ့အလျောက်ပဲစုမီစောင်းမီပြီးအိမ်နဲ့ယာနဲ့ဖြစ်လာတယ်။မိမိရဲ့စီးပွားရေးအလုပ်တွေလည်းတဖြည်းဖြည်းအောင်မြင်လာပြီးချမ်းသာလာကြတယ်။အိမ်ခန်းခုနှစ်ခန်းလောက်ပါတဲ့အိမ်ကြီးကိုပင်ဝယ်ပြီးနေနိုင်လာတဲ့အဆင့်ထိရောက်လာတယ်။ဇင်ကန်ပစ္စည်းတွေဇင်ကန်ကားတွေနဲ့စင်ရတဲ့ဘွားကနေတထေးလီများဘွားရောက်ရှိလာပြီးဖြစ်တယ်။ယင်းဤမြုံနှံမှုတွေလည်းအများကြီးမြုံနှံခဲ့တယ်။ဒါပေမဲ့တနေ့မှာစတော့ဈေးကွက်မှာဆင်လာတဲ့အတွက်သူတို့ပိုင်ဆိုင်ခဲ့တဲ့ဒနာဥစ္စာနဲ့ဂုံအဆင့်တန်းတွေပြုတ်ပြုတ်ပြုံးကုန်သွားပါလေကွယ်။ပစ္စည်းဆိုတာသင်္ခါရဆိုတာတကယ်မှန်ပါလား။သူတို့လင်များနှစ်ယောက်သိတ်တနာစရာကောင်းပါတယ်နှစ်ယောက်သားနှစ်ပေါင်းအတော်ကြာစူးစမ်းရုန်းကန်အားထုတ်ခဲ့ကြတာခုတော့လေဘာမှမရှိတော့ပါလားတကယ်တော့အရှံပဲကြွယ်ဝခြင်းဟာစုဆောင်းလို့မရပါဘူးကျေနပ်ဝမ်းမြောက်ခြင်းဒါရနိုင်ပါတယ်ရှားပါးမှုကိုပြစ်တင်မှုစိုးရိမ်စိတ်ကိုစိတ်တွေဖြစ်ပေါ်စေလာတဲ့အတွက်ဟာခွက်ယောဂါလို့နာမည်တက်လို့တောင်ရပါတယ်ကွယ်စိတ်တွင်းဟာခွက်ကိုအရာဝတ္ထုတွေနဲ့ဖြည့်လို့မပြည့်စုံနိုင်ပါဘူးအဲ့ဒီဟာခွက်ဖြည့်ဖို့မိမိစိတ်တွင်းကိုပဲစစ်ကြည့်ဖို့လိုတာပါသတိရှိဖို့လိုတယ်လူလောကမှာလူချင်းစရာတွေအများကြီးပါတတ်မဲ့စရာတွေအမျိုးမျိုးရှိတယ်လူသားတွေအတွက်အသုံးဝင်တဲ့ပစ္စည်းတွေလည်းထောင်ပေါင်းများစွာပေါ်နေပြီလူလောကမှာပတ်ဝန်းကျင်အခြေအနေပေးသမျှနဲ့မတင်းတိမ်မလုံလောက်မနေတတ်မထိုင်တတ်ဖြစ်ရသူတွေဟာကိုယ့်အတွက်ဝန်ထုတ်လို့ဒုက္ခအပူတွေရလာမှာပဲဖြစ်တယ်။ကြောင်းကြပူပင်ရခြင်းဟာလဲစုံကန်းရောက်မှာမဟုတ်တော့ဘူး။လိုခြင်းတက်မဲ့မှုတွေနဲ့ပြည့်နေမှာပဲဖြစ်တယ်။ရလေလိုလေအိုတစီပေါ့ကွယ်။ကျေနပ်တင်းတိမ်ခြင်းမရှိတဲ့စိတ်ချမ်းမြေ့ခြင်းကိုလည်းမရနိုင်ဘူးပေါ့။အစ်စ်ပေါ်လာတဲ့ပစ္စည်းတိုင်းလိုက်ဝယ်လို့မမိနိုင်ပါဘူး။ဝယ်လို့ပြီးဆုံးမှာမဟုတ်ပါဘူးဒါပေမဲ့လူတယောက်ဟာကိုယ်စွမ်းအားနဲ့ရယူသုံးစွဲနိုင်တဲ့အင်အားစိတ်ဆန္ဒမပြည့်ဝပဲအကန့်အသတ်ရှိနေတယ်ဆိုတဲ့သတိရှိဖို့လိုတယ်တူးနဲ့တူးလဲပိုင်ဆိုင်မှုမတူညီနိုင်ဘူးအဲ့လိုအချင်းနေမတူညီတဲ့အခါကိုယ်ဆန္ဒမပြည့်ဝခေါင်းလားဆိုပြီးမကြေမချမ်းဖြစ်နေရင်ကြိုးရှိမှာမဟုတ်ပါဘူးလောကပတ်ဝန်းကျင်ကိုညှူးဆူးနေရလို့အကြောင်းမထူပါဘူးကွယ်ပတ်ဝန်းကျင်အခြေအနေပေးသမျှနဲ့မတင်းတိမ်မလုံလောက်တဲ့မနေတတ်မထိုင်တတ်ရင်ကို့အတွက်ဒုက္ခတွေနဲ့ပဲအမှန်တကယ်ရင်ဆိုင်ရမှာပဲဖြစ်တယ်။ကြောင်းကြပူပင်ခြင်းဟာဘယ်တော့မှဆုံးမှာမဟုတ်တော့ဘူးစိတ်ချမ်းသာမှုလည်းရရှိနိုင်မှာမဟုတ်ဘူးတူတူမလေးတို့ရေလောကကြီးမှာတစ်ဖက်ဆုံးမရောက်ဘဲအရာရာမှာမ ညံ့ညတတနေထိုင်တတ်ဖို့လိုတယ်ကွစာကြိုးစားပါငွေရှာပါဒါပေမဲ့တစ်ဖက်ကကျမ်းမာရေးကိုဂယူမဆိုင်မိသားစုကိုလည်းအချိန်မပေးနိုင်လူမှုရေးမှာလည်းပြက်ကွက်မှုတွေရှိလာရင်တစ်နှစ်ပြဿနာတွေဒုက္ခတွေနဲ့ရင်ဆိုင်ရမှာမလွဲဘူးနော်လိုချင်တဲ့ပစ္စည်းတွေကိုရှာထားတဲ့ငွေနဲ့ဝယ်လို့ရပေမဲ့ငွေနဲ့ဝယ်လို့မရတဲ့အရာတွေအများကြီးရှိတယ်အချိန်ကိုငွေနဲ့ဝယ်လို့မရပါဘူးကျမ်းမာရေးကိုငွေနဲ့ဝယ်လို့မရပါဘူးတူတူမာလေးတို့ဤဒါကြောင့်ငွေကိုကြီးကိုပဲဖိရှာဖို့အချင်းကုန်နေလို့မရဘူးနော်ငွေကိုကြီးပဲတက်မဲ့မမောပဲရောက်ရင်းနိုင်တဲ့စိတ်ကိုငွေမြူဖို့လိုတယ်လို့ကြီးမေပြောနေခြင်းဖြစ်တယ်ကြီးမေတို့ယုံကြည်လက်ခံတဲ့ခရိယန်တွေရဲ့တမန်ကျမ်းစာထဲမှာတော့ငွေကြေးပစ္စည်းများကိုတက်မဲ့ခြင်းနဲ့ပတ်သက်ပြီးတွင်တင်ချက်တွေအများကြီးတွင်တင်ထားတာကိုတွေ့ရတယ်။ရှင်ယာကုတ်ဆိုတဲ့ပုဂ္ဂိုလ်ကတော့ငွေကြေးချမ်းသာပြီးဥစ္စာပစ္စည်းတက်မဲ့သူတွေကိုပြင်းပြင်းထန်ထန်ပြောထားတယ်။ဥစ္စာပစ္စည်းပေါ်မှာလောဘလွန်ကျူးရင်ငိုကြွေးကြရမယ်တဲ့။မိမိရဲ့တက်မဲ့မှုတွေကြောင့်တနေ့မှဒုက္ခဝေဒနာကြောက်ရအောင်မှဖြစ်ကြောင်းတွင်တင်ထားတယ်။မိမိတို့ပိုင်ဆိုင်တဲ့ပစ္စည်းတွေပေါ်ပူပန်တော့ကများလာမှာပဲဖြစ်တယ်။အဲ့ဒီကတဆင့်ခန္ဓာနဲ့စိတ်ပိုင်းဆိုင်ရာတွေပါရရှိလာနိုင်တယ်။ပစ္စည်းဥစ္စာဟာပုပ်ပြက်တက်ပြီးဆုံးရှုံးပျက်စီးမှုရှိတယ်။အဝတ်ထည်တွေကိုလောဘကြီးစွာဝယ်ယူတိုးလောင်းတင်ဆက်ထားခြင်းဟာတစ်နှစ်ပိုးကြိုက်စားပြီးပျက်စီးဆုံးရှုံးမှာဖြစ်ကြောင်းဖော်ပြထားတယ်။တမန်တော်ကြီးရှင်ပေါလုကလည်းငွေရဒတ်ခြင်းဟာအလိုရှိသောသူတို့သည်အပြစ်သွေးဆောင်ခြင်းဖမ်းမိခြင်းမိုက်မဲခြင်းဖျက်ဆီးတတ်သောတတ်မဲ့ခြင်းတဲ့သို့ရောက်တတ်ကြ၏ထို့သောသောအပြင်သူတို့သည်အကျိုးနည်းခြင်းဖျက်ဆီးခြင်းနှင့်နစ်မွန်းနေတတ်ကြ၏အကြောင်းမူကားငွေကိုတတ်မဲ့ခြင်းသည်မကောင်းသောအမှုအပေါင်းတို့ရဲ့မူလအဖြစ်ဖြစ်သည်လူအချို့တို့သည်ငွေကိုတတ်မဲ့သောကြောင့်ယုံကြည်ခြင်းတရားမှလွဲသွား၍ပူပန်ခြင်းဝေဒနာများနှင့်ကိုယ့်ကိုယ်ကိုထုတ်ချင်းခတ်အောင်ထိုးကြပြီလို့ပြောထားတယ်ရှောမှုမင်းကြီးကလည်းခုလိုဆုံးမထားပြန်နေငွေရဒတ်သူများဟာတင်းတင်းရောက်ရဲခြင်းမရှိနိုင်ရပြီးလျင်ရခြင်းဖြစ်နေကြတယ်စီးစိမ်ဥစ္စာဟာတင်းတင်းမှုမရှိနိုင်အရင်းနှီးမြုံနှံခြင်းအထိုးချေးစားခြင်းရှယ်ယာဝင်ခြင်းနဲ့အကျိုးအမြတ်ထပ်မံရှာဖွေကြတယ်လူဟာအမိဝမ်းထဲမှာဘာမှမပါဘဲလောကကြီးကိုရောက်လာတယ်လို့တည်သွားတဲ့အခါမှာလည်းဘာမှမပါဘဲလောကကြီးကနေပြန်သွားရမယ်လို့ဆုံးမတွင်တင်ထားတယ်ကွယ်တူတူမလေးတို့ရေဟုတ်ပါတယ်တို့တွေတည်သွားတဲ့အခါမှာငွေလာတုံးကလူပဲဘာမှတည်သွားလို့မရပါဘူးတခါတော့ကတောင်အာဖရိကနိုင်ငံမှာတန်းကျွယ်တထေးကြီးတူဟာတေကန်ကြီးမှာငိုကြွေးခဲ့တယ်သူဟာအာဖရိကတလွှားမှာစိန်နဲ့ရွှေထွက်တဲ့မြေဧကပေါင်းများစွာဆိုကိုပိုင်ဆိုင်ပြီးချမ်းသာပြီးမယ်အဲ့ဒီအရာတွေအားလုံးထားခဲ့ပြီးလက်ချီးဗလာနဲ့တည်သွားရတော့မှဖြစ်တယ်။ဆိုပြီးဝမ်းနေစွာနဲ့ငိုကြွေးခဲ့တယ်။လူဘဝဟာတည်သွားရင်ပစ္စည်းအလုံးထားခဲ့ရမှာမို့ငွေကြေးစုဆောင်တင်းဆဲထားမယ်အစားအကျိုးရှိတဲ့နေရာမှာသုံးသင့်ပါလေကွယ်။သခင်ယေရှုခရစ်ကလည်းတန်ကြီးပိုးရဖြစ်စီပြည်သူခွေးထွင်းပေါက်ခိုးယူရာမြေကြီးပေါ်မှာဗန္တာကိုမစည်းဘူးကြနဲ့ခိုး၍မယူနိုင်နဲ့ကောင်းခင်ဘုံရဲ့ဗန္နာကိုစီးပူးကြလို့လို့အဆိုအမိပြုထားပါတယ်တူတူမလေးတို့ရေလူသားတိုင်းဟာချမ်းသာခြင်းတာအမှန်ပါပဲဒါပေမဲ့လူရဲ့စိတ်နှလုံးဟာသူ့ရဲ့စီးစိမ်ချမ်းသာရှိတဲ့နေရာမှာပဲအဲ့ဒီတစ်ခုတည်းမှာပဲရောက်ရှိနေတတ်ကြတယ်အခြားဘဝအသက်တာမှာအရေးကြီးပြီးမရှိမဖြစ်လိုအပ်တဲ့ဘာသာရေးလူမှုရေးကျန်းမာရေးတွေမှာလစ်ဟင်းပြီးတကူကောင်းဆန်သူတွေဖြစ်လာနိုင်တယ်မိမိရဲ့စိတ်ထဲမှာလည်းတတ်မဲ့မှုတွေဖြစ်နေပြီးဘလို့မှရောင်ရဲမှုမရရှိနိုင်ဘူးကွယ်ဒါကြောင့်တူတူမလေးတို့တွေစစ်မှန်တဲ့ချမ်းသာမှုကိုလိုချင်တကယ်ချမ်းသာမှုအစစ်မှန်ဖြစ်တဲ့တင်းတင်းရောင်ရဲတတ်တဲ့စိတ်ကိုမွေးမြူကြပါစို့တင်းတင်းရောင်ရဲမှုကအဖိုးမဖြတ်နိုင်တဲ့ယန္နာတစ်ပါးဖြစ်တယ်လို့အကြံပေးရင်ဒီပတ်ကြီးမြေအစီအစဉ်ဒီမှာပဲရနာလိုက်ပါတော့မယ်ဘဝမှာအချမ်းသာဆုံးသူတွေဖြစ်ကြပါစေလို့ဆုတောင်းမေတ္တာပို့လိုက်ပါတယ်ကွယ်